Turkey နိုင်ငံမြို့တော် Ankara ကငင်းချမ်းဆာဆနပြပွဲမှာဘုံပေါက်ကွဲမှုနှစ်ခုကြောင့်တိတ်ဆုံးရသူပေါင်း95ယောက်အထိရှိသွားပြီဖြစ်ပြီးဒဏ်ရာရသူက200လောက်ရှိတယ်လို့ Turkey အစိုးရကစနေနေ့ညပိုင်းမှာပြောပါတယ်။ဒဏ်ရာပြင်းထန်သူအများပြားရှိနေတာကြောင့်လောင်မဲ့ရက်တွေအတွင်းမှာပဲတိတ်ဆုံးသူအရွတ်တက်ကူးတဲ့ပိုးပြီးများဖို့ရှိတယ်လို့လည်းဆေးဘဆိုင်ရာအာဏာပိုင်တွေကပြောပါတယ်။မြို့တော် Ankara ရဲ့ ULUS အချက်ကယထာဘူတာယုံပင်မကိန်းနာမှာပေါက်ကွဲမှုဖြစ်ခဲ့တာပါ။အလုတ္တမအဖွဲ့ရင်းနဲ့လူမှုအခြေပြုလူမှုအဖွဲ့အစည်းတွေကစီစဉ်တဲ့လူမှုစုဝေးမှုကြီးမှာပါဝင်ကြမယ်သူတွေအများပြားတည်ဆုံးစီဖို့ရည်ရွယ်ပြီးတိုက်ခိုက်ကြဖြစ်မယ်လို့ယူဆနေကြပါတယ်။ဘုံပေါက်ကွဲတဲ့နေရာမှာကတ်တီတုဒီမိုကရက်တစ်ပါတီကိုထောက်ခံတဲ့အဝါရောင်အလံတွေအဝတ်အပိုင်းစာတွေနဲ့အတူအလောင်းတွေပြန့်ကျဲနေတာပါ။ဒီတိုက်ခိုက်မှုနောက်ကွယ်မှာ IS စစ်တပ်ကဓမ္မမဟုတ်တရားဝင် PKK ပါတီကိုဆန့်ကျင်တဲ့တူရကီအမျိုးသားရေးဝါဒီတွေရှိနေတာဖြစ်နိုင်တယ်လို့ခန့်မှန်းပါတယ်။ကြမ်းမဲ့ဒီတိုက်ခိုက်မှုကိုဘယ်ဘက်ကလှုပ်ဆောင်လဲဆိုတာကိုယ်တိမသိရသေးပါဘူး။တူရကီသမ္မတရီဆက်တဲရပါအာရမန်ကတော့ဒီတိုက်ခိုက်မှုဟာတူရကီနိုင်ငံရဲ့ညီညွတ်မှုနဲ့ငြင်းချင်းပေါ်တိုက်ခိုက်တဲ့အလွန်ဆက်ဆုပ်ွယ်ကောင်းတဲ့လှုပ်ရလို့ပြစ်တင်ရှုံချတဲ့အပြင်နိုင်ငံလုံခြုံရေးကိစ္စတွေလှုပ်ဆောင်မှုလာမဲ့၃ရက်တွင်စီစဉ်ထားတဲ့တခြားအလုပ်တွေလည်းဖျက်သိမ်းလိုက်ပါတယ်။တူရကီဝန်ကြီးချုပ်ကတော့အကြမ်းဖက်မှုတိုက်ဖက်ဖို့ပြည်သူတွေစီးလုံးချဖို့နဲ့နိုင်ငံမှာဝမ်းနဲ့အောင့်မေ့ဖို့အဖြစ်သုံးရကြချင်းပါဖို့အတွက်ပန်ကြားလိုက်ပါတယ်ဒီတိုက်ခိုက်မှုကိုအသေးခံဘုံခွဲသမားနှစ်ယောက်ကလှုပ်ဆောင်တဲ့လက္ခဏာတွေ့ရတယ်လို့လည်းပြောပါတယ်